ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့တွင်မှာမြန်မာတပ်မတော်နယ်တိုင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကပြင်းထန်စွာဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်မုံကိုဒေသခံတွေရဲ့အင်ဂျီတွေမိလောင်ပျက်စီးမှုတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးအခုလိုသတင် ကျွန်တော်တို့ရဲ့ဒီမွန်ဂိုရဲ့လွယ်ကျုံအင်လုံပိတောင်ပြီးတော့ဝါတယ်။
ကုလမစီရောကျွန်တော်ဒီမွန်ဂိုရဲ့လွယ်ကျုံအင်လုံပိတောင်တွေမှာလေရင်နဲ့ဩရွာတွေမှာလည်းလေရင်နဲ့အကုန်လုံးနီးရှုလေရင်နဲ့မရွာတွေနီးလောင်ပုံပြီးကြအခုကျွန်တော်တို့လမ်းနေနေရတယ်ကြလေရင်နဲ့လေရင်က၃-၅ကြီးကိုနီးကနေတိုက်လိုက်ဘုံတွေချဲပြီးတော့မှအကုန်တိုက်နေတာတွေ့နေရကျွန်တော်အဲ့ဒါကြည့်နေရကြအခုမှနမ်ဆူရွာလာလုံးနီးလောင်နေပြီးကြကျွန်တော်ဒီကနေနီးခိုးတွေတစ်ထောင်ထောင်နဲ့တွေ
ပြစ်ခတ်တိုက်ခိုက်မှုတွေရှိနေသလိုမြို့တွင်းမှာလည်းတိုက်ခိုက်မှုတွေရှိနေပြီးနန်းစုရွာပါဝင်ကျေးရွာတချို့မီးရှို့ဖြစ်စည်းခံနေရတယ်လို့ဦးစင်ဟန်လာကပြောပါတယ်။မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမွန်ဂိုမြို့ပြူဟာကုန်းကိုသိမ်းပိုက်နိုင်ခဲ့ပြီးဖြစ်ပေမဲ့နေရာနှက်မှာပြစ်ခတ်တိုက်ခိုက်မှုတွေဆက်လက်ရှိနေတယ်လို့တပ်ပေါင်းစုရဲ့ပြောရေးဆိုခွင့်ရှိသူပုံမှုစာအိုက်ကျော်ကပြောပါတယ်။
ဒီနေ့ကနေ့နေ့ဒီကြာဘုံကျွန်တော်တင်မှရှိနေအမဒဇာခံပုံစံနဲ့ဖန်စီတဲ့အရတားလေကျွန်တော်ကေထုတ်နေကေထုတ်ပါလားအဲဒီအဝင်းကြီးမှလည်းမတမလို့ရှိသေးတယ်ကျွန်တော်လည်းတပေါ်တော့ရှော့ချတယ်လို့ပြောမှပြင်လိုက်နားလဲအဲဒီဘုံလေချောင်းကြီးကတော့ဒီ20ရက်နေ့ကနေစမှတင်းတိမပြည့်တဲ့ရက်ကိုမရှိဘူးဒီလုံငုံမျိုးတဲ့မှာကဒီတမလို့ကပုံနဲ့လာကျဲတယ်အင်ချီရတော့မြင်မှတိကျပြစီတဲ့တချို့လည်းမီးလောင်တယ်
ဒီပြည်ကမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကတော့တိုင်းတာတပ်ပေါင်းစုအဖွဲ့တွေအနေနဲ့အရဝတ်နဲ့မွန်ဂိုမျိုးတွင်အိမ်တွေအဆောက်အုံတွေကိုအကာအကွယ်ယူချင်းကတိုက်ခိုက်လာလို့မြန်မာတပ်မတော်အနေနဲ့မလွဲမရှောင်သာအနီးကပြန်လည်ပြစ်ခတ်တိုက်ခိုက်ရခြင်းနဲ့အနီးကကူပစ်ပေးရလို့အရသားနဲ့နေအိမ်တချို့ပျက်စီးဆုံးရှုံးမှုရှိကြောင်းသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဘက်ကမွန်ဂိုမျိုးကိုစတင်တိုက်ခတ်ခြင်းကစလို့မြန်မာတပ်မတော်ကနေသစ္စာခံဖြစ်ဖမ်းဆီးထားတဲ့ရွာသား80ကျော်ကလည်းပြန်လည်လွတ်မြောက်လာခဲ့တယ်လို့ဒေသခံတိုက်ခတ်တော်ရဆရာတော်ဦးစင်ဟန်လာကပြောပါတယ
်သူကမင်္ဂလာဆောင်မှာအဲ့လိုမျိုးလာတဲ့လူအကုန်လုံးဖမ်းထားတယ်ပြည်ပြားဟာတွေရောဖမ်းတယ်ပြည်ပြားပြည်သူတွေကတော့ကျန်လူပြည်တော်မှာကျန်တဲ့လူတွေကိုသူလွတ်လာတဲ့လူတွေကတော့အိုးတာနေဆက်နေတဲ့ခြံစည်းရိုးလိုလိုပဲအမကျိုးချီထားပြီးတော့မှအဲ့လိုမျိုးပြောပြကြတယ်ကအဲ့ဒါချက်ပြည်လွတ်မြောက်လာတဲ့လူတွေလာပြောပြတာပေါ့လေ
ဒီရွာသားတွေကိုဖမ်းဆီးထားမှုနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကိုမေးမြန်းရမှာဖမ်းဆီးတာမရှိဘူးဆိုတဲ့ပြန်ရချက်ရရှိထားကြောင်းနဲ့အခြေအနေသိစိတ်ကိုဆက်မှတ်စစ်ဆေးနေကြောင်း VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နဲ့နံပါတ်ကဒေသကြားမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲငန်းနေရာဖြစ်ပွားခဲ့တယ်လို့ဘူမှုတာအကျော်ကပြောပါတယ်
။တပ်ပွဲကတော့နှစ်ပိုင်းဒီလေးနိုင်ကနေ9နိုင်ပြီးဘဲကကူနိုင်ကျော်လရှိတယ်။တပ်ပွဲတနေရာကိုနိုင်ဝက်တနိုင်မိပါအဲလောက်ချတယ်
ဒီကရက်နိုဝင်ဘာလ20ရက်နေ့ကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လွတ်လပ်ရေးသမတော် KNA တန်းပလောင်မျိုးရလုံးမျိုးရေးသမတော် TNLA ရခိုင်သမတော် AA မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်သမတော် MNDAA ကိုကအဖွဲ့အစားနဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာသမတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ကျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားလာခဲ့တာပါမွန်ဂိုဒေသတိုက်ပွဲနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့အနေနဲ့စစ်ရေးရချက်ချကြတဲ့ပြူဟာကုန်းအပါဝင်နေရာတော်တော်များများကိုထိန်းချုပ်နိုင်ပြီလို့ပြောဆိုနေပေမဲ့မြန်မာသမတော်ဘက်ကတော့တပ်ပေါင်းစုအဖွဲ့တွေမွန်ဂိုစခန်းကိုတတိယအကြိမ်ခြိကပ်တိုက်ခိုက်ခဲ့လို့မြန်မာသမတော်ဘက်ကပြန်လည်တိုက်ခိုက်ခဲ့တာကြောင့်ခြိကပ်မှုရပ်တန့်သွားသလိုရန်သူထံမှအလောင်းငန်းလောင်းနဲ့တနက်ငါးလက်ထပ်မံတင်စီရမိပြီးတမတော်ဘက်ကလည်းအရာရှိစစ်တီတို့ကြားဆုံးတန်ရန်ရရှိခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဖို့အတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA, AA အဖွဲ့တွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကူမင်းမျိုးကိုဖိတ်ခေါ်ခဲ့ပေမဲ့ကော်မရှင်ဘက်ကတပွဲချင်းစီနဲ့သာတရားတွေ့ဆုံလို့ပြီးအစုအဖွဲ့လိုက်တွေ့ဆုံဖို့ဆိုရင် MNDAA, AA, TNLA အဖွဲ့၃ဖွဲ့နဲ့သာတွေ့ဆုံမှာဖြစ်တဲ့အတွက်ညှိနှိုင်းမှုအစီအမပြေပဲတွေ့ဆုံပွဲအောင်မြင်မှုမရရှိခဲ့ပါဘူး။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မွန်ဂိုဖောင်းဆိုင်ဒေသကတောင်းနစ်ချီတဲ့ဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုစစ်ဘေးဒုက္ခတွေဖြစ်နေခိုးလုံနေရပါတယ်ခင်ဗျာ။